ကဘာကြီးပူနွေးမှုနဲ့အတူပင်လယ်ရေပြင်မြင့်တက်မှုကြောင့်ကန်ယူရန်ဒေသတွေရေလွှမ်းပြီးလူအများအပြားရွှေ့ပြောင်းအခြေချရတဲ့အဖြစ်နဲ့ကြုံရတာကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေရဲ့အရှေ့ပိုင်းဆန်ဒဘန်မြို့ဝကျွန်းပေါ်ဒေသမှာထင်ထင်ရှားရှားတွေ့မြင်နေရပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကြီးဖြစ်တဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာအိန္ဒိယသမုဒ္ဒရာရေပြင်အတချားရေပြင်တို့ထက်ပိုမြန်မြန်ပူနွေးနိုင်တယ်လို့သတိပေးပါတယ်။လက်ရှိမှာပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်ဒီကန်ယူရန်ဒေသတွေမှာနေအိမ်တွေပုံမှန်ရေကြီးတဲ့ဒဏ်ကိုဒေသခံတွေခံနေရတယ်လို့ဒေယာဆိုင်ကင်းတွေမှာစားငံရေးဝင်ပြီးသုံးမရပဲဖြစ်ကုန်တာနဲ့ကြုံရပါတယ်။ဒါပြင်ရာသီဥတုပြောင်းလဲမှုနဲ့ဆက်နွယ်ပြီးကြုံရတဲ့ဆိုင်ကလုန်းမုန်တိုင်းနဲ့ရေကြီးရေလျှံမှုလိုသဘာဝဘေးအန္တရာယ်တွေပါရင်ဆိုင်နေရတာပါ။အိန္ဒိယကန်ယူနယ်တစ်လျှောက်ပင်လယ်ရေမျက်နှာပြင်ဟာဆင်းနှင့်တွဲမှာတစ်လက်မှကြော်ကြော်မြင့်တက်နေတာဖြစ်ပြီးဒါဟာကမ်းဆက်ကနေ6လက်မှခွဲကြော်ကြော်ရေလွှမ်းခံပြီးမြေသားဆုံးရတဲ့သဘောဖြစ်နေတာပါ။